ကုလသမဂ္ဂအတွင်းရမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကြံပေးပုဂ္ဂိုလ်ဗီဂျေနန်ပီယာဟာဒီကနေ့နေပြည်တော်မှာလူမှုဝန်ထမ်းနဲ့ကယ်ဆယ်ရေးဝန်ကြီးဌာနဝန်ကြီးအပြင်ရွေးကောက်ပွဲနဲ့အတူပြည်ထောင်စုငြိမ်းချမ်းရေးကော်မရှင်တွေနဲ့လည်းတွေ့ဆုံပြီးတော့မြန်မာအရေးကိုဆွေးနွေးခဲ့ပါတယ်။ဒါ့အပြင်နေပြည်တော်မှာကျင်းပနေတဲ့ဖွံ့ဖြိုးတိုးတက်ရေးမူဝါဒဆိုင်ရာညီလာခံကိုလည်းမစ္စတာဗီဂျေနန်ပီယာတက်ရောက်ခဲ့ပြီးတော့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာမူဝါဒနဲ့အမြင်သဘောထားတွေကိုလည်းရှင်းပြခဲ့ပါတယ်။အခုမစ္စတာဗီဂျေနန်ပီယာရဲ့မြန်မာပြည်ခီးစဉ်ကျောင်းနဲ့အတူနေပြည်တော်မှာလုပ်ခဲ့တဲ့စီးပွားရေးဆိုင်ရာညီလာခံကျောင်းတွေကိုတော့မတင်းတီတီကစူးစီးပြီးတော့ပြောပြပေးပါရှင်
။ဟုတ်ကဲ့ပါ။ကုလသမဂ္ဂတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကြံပေးမစ္စတာဗီဂျေနန်ပီယာဟာမနေ့ဖေဖော်ဝါရီလ12ရက်တနင်္ဂနွေနေ့ကမြန်မာနိုင်ငံကိုရောက်ခဲ့တာဖြစ်ပြီးဒီကနေ့ဖေဖော်ဝါရီ13ရက်တနင်္လာနေ့မနက်မှာတော့နေပြည်တော်ကဆိုးရပိုင်းတာဝန်ရှိသူတချို့နဲ့တွေ့ဆုံခဲ့တယ်လို့ရန်ကုန်အခြေစိုက်ကုလသမဂ္ဂရုံးကပြန်ကြားရေးတာဝန်ခံဦးအေးဝင်းက VOA မြန်မာပိုင်းကိုပြောပါတယ်။ဒါပေမဲ့ဘလို့အကြောင်းအရာတွေကိုဆွေးနွေးခဲ့တယ်လဲဆိုတော့မစ္စတာဗီဂျေနန်ပီယာဆရာကနေမသိရသေးဘူးလို့လည်းပြောပါတယ်
။ဗီဂျေနန်ပီယာဒီနေ့မနက်ကတော့ပြည်အောင်စုငြိမ်းချမ်းရေးကော်မရှင်နဲ့တွေ့ပါတယ်ခင်ဗျ။နောက်ပြီးတော့ဒီမှုကွန်တန်နဲ့ကေဇေးဝန်ကြီးဌာနနဲ့လူသဘာရဲ့ဝန်ကြီးပြည်အောင်စုဝန်ကြီးဦးအောင်ကြီးနဲ့တွေ့တယ်။ပြီးတော့ရွေးကောက်ပွဲကော်မရှင်နဲ့တွေ့တယ်။ပြီးတော့နေဆက်ရေးရာဝန်ကြီးဌာနနဲ့ဝန်ကြီးနဲ့တွေ့တယ်။နောက်ပြီးတော့ကြားခိုင်ဖွံ့ဖြိုးရေးပါတီနဲ့တွေ့ပါတယ်ခင်ဗျ
။ဒါကတော့ရန်ကုန်ခြေဆိုင်ကုလသမဂ္ဂရုံးကပြန်ကြားရေးတာဝန်ခံဦးအေးဝင်းပါရှင်။နောက်ပါမှာလေဒီမစ္စတာဗီဂျေနန်ပီယာဟာနေပြည်တော်မှာပဲဆက်ရှိနေမှာဖြစ်ပြီးတော့နောက်ထပ်အစိုးရအဖွဲ့တွေကတာဝန်ရှိသူတွေလွှတ်တော်အတွင်းကတာဝန်ရှိသူတွေနဲ့လည်းတွေ့ဆုံမှာဖြစ်တယ်လို့ပြောပါတယ်။ဒါ့အပြင်မစ္စတာဗီဂျေနန်ပီယာဟာဒီနေပြည်တော်က MICC မှာကျင်းပနေတဲ့စီးပွားရေးဖွံ့ဖြိုးမှုဆိုင်ရာမူဝါဒညီလာခံကိုလည်းတက်ရောက်ခဲ့ပါတယ်။ဒီညီလာခံဟာဖေဖော်ဝါရီလ13ရက်နေ့ကနေ16ရက်နေ့အထိ3ရက်ကြာကျင်းပမဲ့ဖွံ့ဖြိုးတိုးတက်ရေးဆိုင်ရာညီလာခံဖြစ်ပြီးအဲ့ဒီမှာမစ္စတာနန်ပီယာကလက်ရှိမြန်မာနိုင်ငံရဲ့အနေအထားတွေအပေါ်မှာကုလသမဂ္ဂအဖွဲ့ရဲ့သဘောထားတွေကိုရှင်းပြသွားတယ်လို့ဒီညီလာခံကိုတက်ရောက်နေတဲ့ဗဟုအဖွဲ့ကဦးစောဦးကပြောပါတယ်
။သူကတော့ဒီနိုင်ငံကြီးကဖွံ့ဖြိုးတိုးတက်မှုဖြစ်လာတဲ့ဟာကိုတောင်းပီးပြီးပြောသွားတာပေါ့ဒီစီးပွားရေးဖွံ့ဖြိုးမှုနဲ့နိုင်ငံရေးဖွံ့ဖြိုးမှုတို့ကလည်းဆက်ဆံနေတဲ့ဒီစီးပွားရေးဖွံ့ဖြိုးမှုကပါနောက်ကထက်ချက်မကွာလိုက်လာပြီးတော့တကယ်အဓိပ္ပာယ်ရှိတဲ့ဖွံ့ဖြိုးမှုခုလိုဖြစ်လာအောင်ဘယ်လိုလုပ်ကြအောင်လဲဆိုတာကိုကျွန်တော်တို့ဦးစားပေးဆွေးနွေးတာဖြစ်တဲ့အတွက်ကြောင့်သူ့အနေနဲ့ကလည်းသူ့ရဲ့နိုင်ငံရေးအရာချောင်းဝင်ဆောင်ရွက်မှုတွေအောင်မြင်မှုအတွက်ဒါတွေဟာအထောက်အကူပြုနေတယ်ဆိုတဲ့ကိစ္စကိုလည်းသူကပြောသွားတဲ့ဟာကိုကျွန်တော်တို့နားထောင်ခဲ့ရပါ
တယ်။တခါနေပြီးတော့မှကျင်းပနေတဲ့ဒီနီလာခံကိုအခုမြန်မာနိုင်ငံကိုရောက်နေတဲ့ EU ဥရောပသမဂ္ဂရဲ့ဖွံ့ဖြိုးရေးဆိုင်ရာကော်မရှင်နာမင်းကြီး Andreas Peebles လည်းတက်ရောက်ခဲ့ပြီးတော့ EU ကနေမြန်မာနိုင်ငံကိုနောက်ထပ်ထပ်တိုးပေးမယ့်အကူအညီကိစ္စတွေကိုလည်းရှင်းပြသွားတယ်လို့ပြောပါတယ်
။အဓိကကတော့ဒီ EU ကအခုမြန်မာနိုင်ငံမှာပြောင်းလဲနေတဲ့ဖြစ်စဉ်တွေပေါ်မှာအမှန်တမ်းတင်းနာအားရမှုရှိတယ်။ပြီးရင်လာမယ့်နှစ်ခါနေစပြီးတော့နောက်ရေရှည်အဲ့ကဲဖွံ့ဖြိုးမှုတွေအတွက်မှာသူတို့အနေနဲ့ကုလီနိုင်မဲ့အစီအစဉ်တွေကိုပါအခုရရတပါတဲ့စဉ်းစားနေတယ်။နိုင်ငံတကာအကူအညီပေးတဲ့အဖွဲ့အစည်းတွေရဲ့ရှေ့မှာပဲကျွန်တော်တို့လုံနိုင်မဲ့အနေအထားတွေကိုပါပုံပုံနဲ့ဆွေးနွေးကြတာဖြစ်တဲ့အတွက်ကြောင့်သူတို့အနေနဲ့လည်းဒါကိုစဉ်းစားပြီးတော့ပိုပြီးကုညီနိုင်မဲ့လမ်းစာတွေဖွင့်လာတယ်ဆိုပြီးတော့ပြောသွားတာကိုတွေ့ရပါတယ်။
ဒါအပြင် UNDP ကတွင်းရေးမှူးဒေါက်တာအာဂျီချစ်ပတ်လည်းတက်ရောက်ပြီးတော့ဆွေးနွေးတာတွေလုပ်ပါတယ်ဒီနီလာကန်ဟာမြန်မာနိုင်ငံမှာစီးပွားရေးတိုးတက်လာအောင်ပြုပြင်ပြောင်းလဲမှုတွေလုပ်နေုံနဲ့မကဘဲနဲ့ကျန်းမာရေးနဲ့ပညာရေးဘက်တွေကအထောက်အကူဖြစ်စေဖို့အတွက်ဦးစားပေးဆွေးနွေးကြတဲ့နီလာကန်ဖြစ်ပါတယ်ဒီနီလာကန်ကိုဒီစီးပွားရေးနိုဘယ်ဆုရဒေါက်တာဂျိုဇက်စတီဂလစ်နဲ့အတူမြန်မာစီးပွားရေးပမောက္ခဟောင်းကြီးတွေဖြစ်ကြတဲ့ဆရာဦးလာမြင့်ဦးရော်နယ်ဖင်လေးအပြင်ဒီသမရရဲ့စီးပွားရေးအကြံပေးဦးမြင့်နဲ့အတူနိုင်ငံတကာနဲ့ပြည်တွင်းကစီးပွားရေးပညာရှင်တွေအစိုးရပိုင်းတွေပါတက်ရောက်ဆွေးနွေးနေကြတာဖြစ်ပါတယ်။အဲ့ဒီအထက်မှာဒီစီးပွားရေးပညာရှင်ဒေါက်တာဂျိုဇက်စတီဂလစ်ကမြန်မာနိုင်ငံအတွက်အကြံပြုချက်6ချက်နဲ့ဆွေးနွေးသွားတယ်လို့ဦးစောဦးကပြောပါတယ်
။နံပါတ်1ကကျွန်တော်တို့ဒီလေယာကဏ္ဍကုမျိုးမှုကိုကျွန်တော်တို့ဆက်ပြီးတော့လုပ်ဖို့လုပ်တယ်။နောက်တစ်ချက်ကကျွန်တော်တို့ဝေရောက်လာတဲ့သူတစ်ပြင်းသဘာဝရင်းမြစ်တွေကနေရလာမဲ့ပဏာငွေတွေပေါ်မှာသုံးဆမှုပေါ်မှာကျွန်တော်တို့ပို့ပြီးတော့ထိုးချင်ချင်နဲ့အထူးရှိရှိသုံးချနိုင်မှုလို့အရေးကြီးတယ်။လူသားရင်းမြစ်တွေကိုပြုစုထောက်ထောင်ရရလဲမှာမှအရေးကြီးတယ်။ဒီနေရာမှာကျန်းမာရေးနဲ့ပညာရေးကဏ္ဍပေါ်မှာပို့ပြီးတော့အကျိုးရှိရှိအသုံးချနိုင်မှုဆိုတဲ့ကိစ္စအားလဲဆိုတာလုပ်ငန်းစဉ်တစ်ခုဖြစ်တယ်။နောက်ပြီးတော့နိုင်ငံတကာနဲ့လည်းကျွန်တော်တို့ပူးပေါင်းဆောင်ရွက်မှုတွေလုပ်ဖို့လုပ်တယ်။အဲ့အရာတွေလုပ်မယ်ဆိုရင်တော့ကျွန်တော်တို့နိုင်ငံဟာအောင်မြင်နိုင်တဲ့နိုင်ငံတစ်ခုဖြစ်လာနိုင်တယ်ဆိုပြီးပြောသွားတာတွေ့ရပါတယ်။
Bahupega Uzo Washin, though yet in Bani Tinila Kango, Yama Suyane to Yango Chisai Gula Tamaka Jompien, Tamara Tambi Puega, Sia Umi, the MTRI appointed to Eugale Bambu Gunira Pietello, Tipuego season to regard Piotolo. Nengenegane, Biringa Vasui, the Nila Kango, Teyau to Bound Lea Niva Shire, Lulepio Varesh.